Christmas နဲ့နှစ်သက်ကူအားလာရဲ့ကာလတွေမှာ IS အစိုးရအဖွဲ့ကိုထောက်ခံသူတွေကတိုက်ခိုက်လာနိုင်ခြင်းအပေါ်သတိပေးချက်တွေထွက်နေတဲ့အတွက်ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့ထိုင်းအပါအဝင်အရှေ့တောင်အရှေ့နိုင်ငံတွေမှာလုံခြုံရေးတိုးမြှင့်ထားပါတယ်။ Christmas ကာလမှာ IS နဲ့အခြေဆက်ရှိတဲ့အဖွဲ့တစ်ဖွဲ့ကအထူးကံပုံခွဲမဲ့အကြံအစီကိုဖော်ထုတ်လိုက်ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တသိန်းခွဲကျော်ကိုနေရာချထားမယ်လို့အင်ဒိုနီးရှားကပြောပါတယ်။ထိုင်းနိုင်ငံမှာလည်းနှစ်သက်ကူအားလာရဲ့ကာလအတွက်လုံခြုံရေးကိုတိုးမြှင့်ထားတာပါ။တိုက်ခိုက်နိုင်ခြင်းဆိုင်ရာသတင်းအတိအကျရှိမထားပေမဲ့လုံခြုံရေးတိုးထားတဲ့အကြောင်းဒုတိယဝန်ကြီးချုပ်ဖရာဝစ်ဝမ်ဆူဝမ်ရဲ့အကြံပေးနိုင်ငံရေးသိပ္ပံပညာရှင်ပန်ဒီတန်ဝတ္တနာယာကွန်းကပြောပါတယ်ဖိလစ်ပိုင်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံမှာရှိနေတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့ဘန်ကောက်မြို့တော်နဲ့ဖူကက်အပန်းဖြေကမ်းခြေအပါအဝင်ထိုင်းနိုင်ငံတွင်မှအကြံဖက်ဝါဒဆွဲတိုက်ခိုက်လာနိုင်ခြင်းအပေါ်အထူးသတိပြုနေကြဖို့ဩစတြေးလျနိုင်ငံသားရဲ့ဌာနကဒီသတင်းပတ်တွင်သတိပေးပြီးတဲ့နောက်အခုလိုစိုးရိမ်ချက်တွေထွက်လာတာပါဒါအပြင်ဖောက်ခွဲရေးပစ္စည်းတွေဓာတ်တွေနဲ့တနတ်တလက်ကိုအသုံးပြုပြီးဩစတြေးလျနိုင်ငံမဲဘူးမြို့လေကောင်မှာခရစ်မတ်နေ့ကျရင်တိုက်ခိုက်မှုတွေလုပ်ဖို့ကြံစီနေတယ်လို့ဆိုသူ၅ဦးကိုဗစ်တိုးရီးယားပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာနဲ့အမျှအရှိတောင်အရှာဒေသတော်ဝန်3ပေးချက်တွေထွက်လာတာပါ။